မိုနာလီဇာပကြီးကားနဲ့နာမည်ကျော်ကြားတဲ့ Renaissance ပကြီးပညာရှင်လီယိုနာໂດဒါဗင်ချီဟာ ADHD လို့လူသိများတဲ့အာယုံစူးစက်ရခက်တဲ့ကနာမငင်ယောဂါရှိလောက်တယ်လို့ပြည်ထောင်နိုင်ငံကစိတ်ပညာပိုင်းဆိုင်ရာပါမခတယောက်ကသုံးသပ်ပါတယ်။ပကြီးသိပ်ပံပြီးသူကဂီတတင်ချာအင်ဂျင်နီယာနဲ့မြေပုံရေးဆွဲတဲ့ပညာတွေမှာဗတ်ဆုံတော်တဲ့လီယိုနာໂດဒါဗင်ချီသူတည်ဆုံးသွားတာ2500ကျော်ချိန်မှာတော့အခုလိုသုံးသပ်တဲ့စာရန်တစ်ခုထွက်လာတာပါ။လီယိုနာໂດဒါဗင်ချီဟာသူ့စီမံကိန်းတွေအဆုံးမတတ်နိုင်အောင်အဆုံးမတတ်နိုင်တာကိုကြည့်ခြင်းအဖြစ်သိပ္ပံပညာပိုင်းဆိုင်ရာအရသူဟာ ADHD ကညာမငြိမ်ယောဂါရှိတော့တယ်လို့ကောက်ချက်ချတဲ့အကြောင်း London King's College ပေါမောက်ခမာကိုကတာနီကအာယုံကြောဆိုင်ရာစာဆောင် Brain မှာတောက်ကြနေကသူစာတန်းကိုထုတ်ပြန်လိုက်ပါတယ်။ Leonardo Da Vinci ကငငယ်ကလေးကကိစ္စတွေကိုအပိစံမလုံဆောင်နိုင်ခဲ့တဲ့အကြောင်းသမိုင်းထောက်ထားတွေမှာတွေ့ရတယ်လို့ကတာနီကပြောတာပါ။အလုပ်တစ်ခုကနေတစ်ခုမကြာခဏပြောင်းလဲတတ်သူဖြစ်ပြီးတော့အမြင်နဲ့တစ်ခုမဟုတ်တစ်ခုလုံးနေရမှဖြစ်တဲ့သူလို့သူ့အကြောင်းအထုပ်ပတ်တည်ရေးတဲ့သူတွေကရေးခဲ့ပူပါတယ်။ ADHD ရှိသူအများစုလိုပဲဒီ Leonardo Da Vinci ကအိမ်နေနေတဲ့သူဖြစ်ပြီးတော့ညာလုံးပေါက်ရက်ဆက်ပြီးတော့အလုပ်လုပ်တတ်သူလည်းဖြစ်ပါလိမ့်ရှင်။